အမျိုးတော်သတင်းထောက်များအသင်းရဲ့နှစ်ဆင်ကျင်းပတဲ့ညစာစာပွဲအခမ်းအနားကိုဝါရှင်တန်ဒီစီမှာမနေ့စနေနေ့ညကကျင်းပခဲ့ပြီးတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်လည်းထက်ရောက်ခဲ့ပါတယ်။ဒီအခမ်းအနားအတွက်မှာပြည်ပမှာဖန်ဆီးခံထားတဲ့အမေရိကန်သတင်းထောက်တွေပြန်လွတ်မြောက်ဖို့အတွက်သူ့အနေနဲ့အပြင်းထန်ကြိုးပမ်းနေတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောကြားခဲ့ပါတယ်
။ Journalism is not a crime. Evan and Austin should be released immediately.along with every other American held hostage are wrongfully detained abroad.
ရင်းသမားအလုတ်ကရာဇဝတ်မှုမဟုတ်ပါဘူး။ Evan နဲ့ Austin တို့ကိုလည်းပြည်ပမှာဖမ်းခံရတဲ့တခြား American တွေနဲ့အတူအများဆုံးပြန်လွတ်ပေးတင်ပါတယ်။အဲ့လူတွေပြန်လဲလွတ်မြောက်ပြီးအိမ်ကိုပြန်ရောက်လာဖို့အတွက်ကျွန်တော်အနေနဲ့အပြင်းထန်ကြိုးပမ်းနေတယ်ဆိုတာကျွန်တော်ဂရုပေးတယ်လို့သမ္မတဂျိုးဘိုင်ဒန်ကညစာစာပွဲအခမ်းအနားမှာပြောသွားတာပါ။ဒီညစာစာပွဲအခမ်းအနားကို American သမ္မတဂျိုးဘိုင်ဒန်နဲ့အတူသမ္မတဂျိုးဘိုင်ဒန်နဲ့သတင်းတောက်တွေနဲ့ Aprilat 2600လောက်တိုက်ခဲ့ကြပါတယ်။ပုံမှန်အဖြစ်တော့နှစ်စဉ်ဒီအခမ်းအနားမှာ American အစိုးရပေါ်ဟာသတွေအပြည့်နဲ့ထိုးနှက်တိုက်ခိုက်လို့ရှိပေမဲ့မနေ့ကတော့သမ္မတဂျိုးဘိုင်ဒန်ကကမ္ဘာတစ်ဝှမ်းကအာဏာရှင်နိုင်ငံတွေမှာ American သတင်းသမားတွေဖမ်းဆီးခံထားတာကိုဝန်ခံအတိအမှတ်ပြုပြောသွားတဲ့အတွက်အရင်နှစ်တွေကထက်ပိုပြီးတော့လေးလေးနက်နက်ရှိခဲ့ပါတယ်။သမ္မတဘိုင်ဒန်ဟာရုရှားနိုင်ငံမှာတရှိုးလုပ်တယ်ဆိုပြီးဖန်ခံထားတဲ့ Wall Street Journal သတင်းတော့ Evan Gaskovich ရဲ့မိဘတွေနဲ့လည်းဒီညစာစာပွဲမှာတီးတန့်တွေ့ဆုံတာတွေလုပ်ခဲ့ပါတယ်ခင်ဗျာ
Really American တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဖိုင်းဒိုမီတာ58kilohertz 5885တို့ဖြင့်စနစ်တရမှာလိုင်းလမ်းမီတာ190 kilohertz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ view ကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ကြေညာပေးနေပါတယ်။ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူထရက်စ်နဲ့နိုင်ငံတကာသံတမန်တွေဟာအာဖဂန်နစ္စတန်နိုင်ငံပြဿနာနဲ့ပတ်သက်ပြီးတော့အဓိကအရေးပါတဲ့ဆွေးနွေးမှုတွေလုပ်ဖို့အတွက်လာမယ့်တနင်္လာနေ့ကျရင်ကာတာနိုင်ငံဒိုဟာမြို့ကရှုံးဝက်နေရာတစ်ခုမှာတွေ့ဆုံကြမှာဖြစ်ပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာကအာဖဂန်မှာအုပ်ချုပ်နေတဲ့တာလီဘန်အစိုးရအပေါ်မှာဩဇာလွှမ်းမိုးနိုင်မဲ့နိဒာန်တွေကိုရဖို့ပို့ပြီးတော့အပူတပြင်းကြိုးပမ်းတဲ့အနေနဲ့အခုလိုတွေ့ဆုံကြမှာဖြစ်ပါတယ်။တာလီဘန်အစိုးရကမိန်ကလေးတွေကိုကြောင်းမသွားရဘူးလို့တားမြစ်လိုက်ပြီးအမျိုးသမီးအများစုကိုလည်းကုလသမဂ္ဂအေဂျင်စီတွေအပါအဝင်တခြားဘယ်မှာမှအလုံးမလုံးရဘူးလို့တားမြစ်လိုက်တာကြောင့်အတွင်းမှုချုပ်ဂူထရက်ကိုပို့ပြီးတော့အကြက်ရိုက်စေခဲ့ပါတယ်။ဒီဆွေးနွေးပွဲမှာနိုင်ငံ25နိုင်ငံကနိုင်ငံ25နိုင်ငံနဲ့နိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေပါဝင်မှာဖြစ်ပြီးတော့တာလီဘန်အစိုးရကတော့ပါဝင်မှာမဟုတ်ဘူးလို့သံတမန်တွေကပြောပါတယ်။ဆွေးနွေးပွဲမတိုင်ခင်မှာတော့အာဖဂန်နိုင်ငံကဘူးမြို့မှာအမျိုးသမီးအုပ်စုတစုကတာလီဘန်အစိုးရကိုနိုင်ငံတကာကဘယ်လိုအတိအမှတ်ပြုမှုကိုမဆိုကန့်ကွက်ဆန့်ကျင်တယ်ဆိုတာပြသတဲ့အနေနဲ့ဆန္ဒပြခဲ့ပါတယ်။ဒါပေမဲ့ကုလသမဂ္ဂနဲ့အနောက်အင်အားကြီးနိုင်ငံတွေကတော့တာလီဘန်အစိုးရတရားဝင်မှုနဲ့ပတ်သက်ပြီးတော့လုံးဝဆွေးနွေးသွားမှာမဟုတ်ဘူးလို့ပြောလိုက်ပါတယ်ခင်ဗျာ။